ရှင်လူကာဧဝံဂေလိကျမ်းအခန်းကြီး6အခန်းငယ်12ကနေ19မှာယေရှုဖျားရှင်တမန်တော်ကြီး12ပါးကိုရွေးချယ်တော်မူခြင်းအကြောင်းကြားသိကြရတယ်။ကိုတော်ရှင်တောင်ပေါ်သို့တက်ပြီးဖျားသခင်ထံတညာလုံးဆုတောင်းပတ္ထနာပြုတော်မူတယ်။တညာလုံးဆုတောင်းပြီးသေချာစဉ်းစားဆင်ခြင်ပြီးမှတမန်တော်ကြီး12ပါးကိုရွေးချယ်တာဖြစ်တယ်။စီမွန်ပေထရု၊အန်ဒရု၊ယာကုပ်နှင့်ယောဟန်ဖိလိပ္ပုနှင့်ဘာသလိုမေဥ၊မာတေဥနှင့်သောမာ၊အာဖေဥ၏သားယာကုပ်နှင့်ဇလဟုခေါ်သောစီမောယုဒသာဒီယုစ်နှင့်ကိုရောရှင်ကိုတစ္ဆာဖောင်းမိသူယုဒဣစကာရိယုတ်တို့ကိုရွေးချယ်တော်မူတယ်။ကိုရောရှင်ရဲ့နောက်လိုက်တပည့်များထဲမှရွေးချယ်ခဲ့တာဖြစ်တယ်။တမန်တော်များဖြစ်ဖို့သူတို့ကိုရွေးချယ်တာဖြစ်ပါတယ်။ပင်ကိုအရေးအသွေးမတူတဲ့သူတွေကိုယေရှုဖျားရှင်ရွေးချယ်တော်မူတာဖြစ်တယ်။တန်ငါတဲ့အဖြစ်အသက်မွေးဝမ်းကြောင်းအလုတ်လုတ်ကင်ကြတဲ့သူတွေအခွန်ခံသူအဖြစ်တာဝန်ထမ်းဆောင်ရင်ချမ်းသာလာတဲ့သူနိုင်ငံလွတ်လပ်ရေးအတွက်အမျိုးသားရေးဝါဒပြင်းထန်သူဘာသာရေး၌နှဆိုင်စွာကိုးကွယ်ယုံကြည်မှုရှိသူတို့ပါဝင်ကြတယ်။တမန်တော်ကြီးများဟာကိုတော်ရှင်ရဲ့နောက်လိုက်များအတွေ့လူထုပရိသတ်အတွေ့ကိုယ်တော်ရှင်နဲ့အတူအမှုတော်ဆောင်ကြဖို့ရွေးချယ်ခြင်းခံရတာဖြစ်တယ်။တရားဒေသနာတော်ဟောကြားခြင်း၊ကုသပေးခြင်း၊လူတွေယေရှုဖျားရှင်နဲ့ထိတွေ့ရအောင်ဦးဆောင်ပေးခြင်းစတဲ့အမှုတော်ဆောင်ခြင်းများကိုလှူဆောင်ကြရပါတယ်။သင်တို့အားလုံးကိုဖျားသခင်ကောင်းကြီးပေးပါစေ။